ပါရှင် VOA American အသံရဲ့2022ခုနှစ်ဧပြီလ24ရက်တနင်္ဂနွေရိုက်တင်ဆက်နေပါပြီရှင်ပါအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့အမေရိကန်နိုင်ငံသားဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဟာဒီကနေ့ယူကရိန်းကိုလာရောက်မဲ့သတင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကနေရုရှားနဲ့ယူကရိန်းသမ္မတတို့ကိုလာမဲ့ရက်တွေမှာတီးခြားစီတွေ့ဆုံမဲ့သတင်းစတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ကိုယ်လှုပ်အားနဲ့ကိုရတဲ့ငွေကိုယ့်ကိုလှူချင်တဲ့နေရာလှူမှာပေါ့ဟုတ်တယ်မလားအလုသမားအများစုကအဲ့လိုပဲတွေးတယ်လေတချို့ကအလုသမားကြတော့လည်းဘာမှမချေပါတော့ဘူးနင်တို့နင်တို့ဘာမိတ်မဲထုတ်ထုတ်ငါတို့လှုပ်ချင်တာလှုပ်မယ်ပေါ့
ဒါကတော့ပြပရောက်မြန်မာတွေတော်လန်ရေးအဖွဲ့အစည်းတွေကိုမကူညီကြဖို့စစ်ကောင်စီကတတိပေးတဲ့အကြောင်းသတင်းလွှာကိုတင်ဆက်တဲ့အခါမှာတော့အပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတွေကတုတ္တထူးခြားဆန်းပြကမ္ဘာသတင်းများစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြမှာပါ။
ကုလသမဂ္ဂအတွင်းမှုချုပ်ဟာရုရှားသမ္မတယူကရိန်းသမ္မတတို့နဲ့ဒီဘက်တွင်မှာတီးခြားတွေ့ဆုံမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ဟာရုရှားသမ္မတဗလာဒီမာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့မော်စကိုမှာအင်္ဂါနေ့တွေ့ဆုံမှာဖြစ်တယ်လို့ရုရှားဆိုကပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတောက်ချာနေ့ကအတည်ပြုပြောကြပါတယ်။အရင်တော့ကုလသမဂ္ဂအတွင်းမှုချုပ်ဟာယူကရိန်းကိုသွားရောက်ပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့နိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာတို့နဲ့ကြာတာပတိနေ့မှာတွေ့ဆုံမှာပါခီးစဉ်တစ်ခုစလုံးမှာအပြစ်ခတ်ရက်စက်ပြီးလူတွေရဲ့လုံခြုံရေးအတွက်ချက်ချင်းလှုပ်ဆောင်နိုင်မဲ့ခြေလှမ်းတွေကိုဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူအယ်ရီကန်နက်ကိုကပြောပါတယ်လွန်ခဲ့တဲ့နှစ်လရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ကြတဲ့ကုလသမဂ္ဂအတွင်းမှုချုပ်ကအပြစ်ခတ်ရက်စက်ကြဖို့တောက်ဆိုခဲ့ပြီးသူရဲ့ကုလသမဂ္ဂအတွင်းမှုချုပ်တက်တန်း9နှစ်မှာစိတ်အညစ်အရဆုံးအချိန်တွေဖြစ်တယ်လို့ပြောခဲ့ပါတယ်။အရင်ဘက်ကအင်္ဂါနေ့ကလည်းလူသားချင်းစာနာထောက်ထားရေးအတွက်၄ရက်ကြာပြစ်ခတ်တာရကြဖို့သူကတောင်းဆိုခဲ့ပါသေးတယ်။ဒီလိုခီးစဉ်မျိုးကိုသူသွားသင့်မသင့်ချင့်ချိန်ခဲ့ရပေမဲ့ကုလသမဂ္ဂတာဝန်ရှိသူတွေကလူကိုယ်တိုင်သွားရောက်ဖို့လိုအပ်ပါတယ်လို့ပြောတဲ့အတွက်ခုခီးစဉ်ဖြစ်လာရတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာယူကရိန်းကိုဒီနေ့တနင်္ဂနွေနေ့မှာလာရောက်မယ်လို့ယူကရိန်းသမ္မတဇယ်လင်စကီကပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့အတည်ပြုချက်မပေးသေးပါဘူး။ကာကွယ်ရေးဝန်ကြီး Right to Austin နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken တို့ကိုတနင်္ဂနွေနေ့မှာတွေ့ဆုံမယ်လို့ယူကရိန်းသမ္မတဇယ်လင်စကီကသတင်းလောက်တွေကိုပြောလိုက်တာဖြစ်ပါတယ်။ February 24ရက်ရုရှားကဝေရောက်တိုက်ခိုက်ကြတဲ့အခါဆိုရင်အမေရိကန်အစိုးရအဖွဲ့ဝင်တွေကယူကရိန်းကိုလာရောက်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အရှေ့ပိုင်းစစ်မျက်နှာမှာရုရှားကထိုးစစ်ဆတယ်လို့ကြေညာခဲ့ပေမဲ့အရေးပါပါသိမ့်ပိုက်နိုင်တာတွေတော့မရှိသေးဘူးလို့ဗြိတိန်တာဝန်ရှိသူတွေကပြောပါတယ်။မာရီပေါ်မြို့မှာယူကရိန်းတပ်တွေကနောက်ဆုံးခုခံရနေရာတမ်မရီစက်ရုံကိုရုရှားကလင်းငွေနေနေကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အရက်သားတွေထွက်ပြေးလာကြောင်းတွေကိုလည်းရုရှားတပ်တွေကပိတ်ထားခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောကြပါတယ်။အစိုးရသတ်မှတ်ထားတဲ့စုံရွက်ကိုထွက်ပြေးမဲ့မြို့သူမြို့သားအယောက်200လောက်လာရောက်ခဲ့ကြပေမဲ့ရုရှားတပ်တွေကအစုမခံခဲ့ဘူးလို့မာရီပေါ်မျိုးရဲ့တာဝန်ရှိသူတူဖြစ်တဲ့ပီထရိုအန်ဒရူရှန်ကိုကသူ့ရဲ့ Telegram မှာပြောထားပါတယ်။စနေနေ့တုန်းကလည်းရုရှားကအိုဒက်ဆာမျိုးကိုခရုစ်တုံးကြီးအနည်းဆုံး6စင်းပစ်ခတ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတူကပြောပါတယ်။အမေရိကန်တဝက်ကျော်ကရုရှားပေါ်ထိထိရောက်ရောက်ပို့ပြီးအရေးယူစေချင်တယ်လို့နောက်ဆုံးထွက်ရှိလာတဲ့လူမှုသဘောထားစစ်တမ်းကပြောလိုက်တဲ့အချိန်မှာအနောက်နိုင်ငံတွေကလည်းရုရှားပေါ်ပုံမှုအရေးယူနိုင်ဖို့စဉ်းစားနေကြပါတယ်။အမေရိကန်စီးပွားရေးကိုမထိခိုက်အောင်ကာတာတဲ့ရုရှားပေါ်ထိထိရောက်ရောက်အပြစ်ပေးနိုင်အောင်အမေရိကန်ကပို့ပြီးအာရုံစိုက်သင့်တယ်လို့ AP သတင်းဌာနနဲ့ NORCR ပြည်သူ့ရေးရာသဘောထားစစ်တမ်းလေ့လာရေးအဖွဲ့တို့ပူးတွဲလုပ်ခဲ့တဲ့လူမှုသဘောထားစစ်တမ်းမှာတွေ့ရှိခဲ့တာပါ။51ရာခိုင်နှုန်းကအဲ့ဒီလိုလုံသင့်တယ်လို့ပြောပြီး45ရာခိုင်နှုန်းကတော့သဘောမတူကြပါဘူး။ရုရှားရဲ့ဝင်ငွေ40ခန့်နှုန်းဟာသဘာဝတောင်းဝင်းနဲ့ရေနံကရရှိတာမို့အဲဒီဝင်ငွေကိုဘလို့ဖြတ်တော့မလဲဆိုတာကသမ္မတဘိုင်ဒင်နဲ့တကွာ အနောက်တိုင်းအစိုးရတွေတွေ့တွေ့နေရတဲ့မူဝါဒဆိုင်ရာပြဿနာတစ်ခုဖြစ်ပါတယ်။တကမ္ဘာလုံးမှာစွန့်ရင်ဆိုင်ရာဈေးနှုန်းတွေမတက်ဖဲအဲ့ဒီလိုလုံနိုင်မဲ့နီးလန်းကိုစဉ်းစားနိုင်မဲ့ဆိုရင်တော့အကောင်းဆုံးပါပဲလို့အမေရိကန်ဘာသာရေးဝန်ကြီး Janet Yellen ကကြာသပတေးနေ့က IMF ကမ္ဘာပံအစည်းအဝေးမှာပြောခဲ့ပါတယ်။ယူကရိန်းကိုတိုက်ခိုက်တဲ့ရုရှားစစ်ကြောင့်လောင်စာဆီဈေးတွေတက်သွားခဲ့ပြီးရုရှားက60ဘီလီယံဒေါ်လာအကျိုးဖြစ်ထွန်းသွားခဲ့တယ်လို့ Institute of International Finance အဖွဲ့ရဲ့ဒုတိယစီးပွားရေးပညာရှင်အကြီးအကဲအလီနာရီဘာကိုဗောကပြောပါတယ်။အီရန်ကိုပိတ်ဆို့အရေးယူတဲ့အခါအီရန်ရဲ့ရေနံစီးဝင်ငွေတွေကိုတတ်တတ်ထိမ့်သိမ့်ထားတဲ့ဗန်စင်ဖွင့်ခဲ့တဲ့လူမျိုးလှုပ်ဆောင်နိုင်မလားဆိုတာကိုလည်းအနောက်နိုင်ငံတွေကနီလန်တရအဖြစ်စဉ်းစားနေကြပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြောပါတယ်။ယူကရိန်းအတွက်စစ်လက်နက်ပစ္စည်းအကူအညီပေးဖို့အမေရိကန်ဒေါ်လာတန်ပေါင်း1300ကျော်ချထားမှာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြာတာပြည်နှစ်ကကြေပြုခဲ့ပါတယ်။တနင်္ဂနွေနေ့မှာကြာရောက်ခဲ့တဲ့ Easter ပွဲတော်ကိုရှေးယူခရစ်ယာန်ဘာသာဝင်တွေကယူကရိန်းမှာကျင်းပခဲ့ကြပါတယ်။တချို့ကပုံအောင်နေရာကနေဆင်နွှဲခဲ့ကြတာဖြစ်ပြီးရှေးယူခရစ်ယာန်သာသနာပိုင်ကလူသားချင်းစာနာထောက်ထားရေးလမ်းတွေကိုဖွင့်ပေးဖို့တောင်းဆိုလိုက်ပါတယ်။ဘုရားကျောင်းရဲ့အပြင်ဘက်မှာတော့မိုက်ကေလိုလို့အမည်ရှိတဲ့စစ်သားတစ်ယောက်ဟာသူတန်ခမောက်ကို Easter ချင်းအောင်အဖြစ်အသုံးပြုခဲ့ရတယ်လို့ပြောပါတယ်။ရုရှားတပ်တွေလက်ထက်ရောက်နေခဲ့တဲ့ခါဆန်မြို့ရဲ့ရုရှားတပ်ဌာနချုပ်ကိုဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကစနေနေ့ကပြောပါတယ်။တောက်ကြနေ့ကယူကရိန်းတပ်တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးရုရှားဗိုလ်ချုပ်နှစ်ယောက်သေဆုံးခဲ့ပြီးတယောက်အကြီးကျယ်ဒဏ်ရာသွားခဲ့တယ်လို့ဆိုပါတယ်။အဲဒီလိုယူကရိန်းကတိုက်ခိုက်တဲ့အချိန်မှာရုရှားအကြီးတန်းစစ်အရာရှိ50လောက်စခန်းမှာရှိနေခဲ့တယ်လို့ယူကရိန်းသမ္မတဗိုလ်လိုဒီမတ်ဇယ်လန်စကီရဲ့အကြံပေးအိုလက်စကီအရက်စတိုဗစ်ကအွန်လိုင်းကလုပ်တဲ့အင်တာဗျူးမှာပြောပါတယ်။ရုရှားဘက်ကတော့ဘာမှပြန်မပြောသေးတယ်လို့သတင်းကိုတီးခြားအတည်ပြုလို့လည်းမရသေးပါဘူ
း။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကျွန်တော်ဇော်ဝင်းလိုင်းကဆက်လက်ကြီးညာပေးသွားပါမယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါရှင်တူဦးဖြစ်သူဦးစီသူအောင်မြင့်ရဲ့ကျမကြီးအခြေအနေဟာကောင်းမွန်နေတယ်လို့အချင်းဦးစီဌာနကပြောပါတယ်ဦးစီသူအောင်မြင့်အပေါ်တင်ထားတဲ့ဆွေချက်တွေကြားနာစစ်ဆေးမဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့ဧပြီလ21ရက်နေ့က VOA ကသူ့ရဲ့ရှေ့နေကိုမေးမြန်းစဉ်ဦးစီသူအောင်မြင့်နဲ့တခြားအကျဉ်းသားတွေလုံလောက်တဲ့ကျမကြီးဆောင်ရှောက်မှုရရှိဖို့အခက်အခဲရှိနေတယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်လို့ VOA မြန်မာပိုင်းကစစ်ကောင်စီကတဆင့်အချင်းဦးစီဌာနကိုမေးမြန်းခဲ့ပါတယ်ခုနလကြာအချုပ်ကြနေစဉ်ယောဂအခန်းရှိကြောင်းတင်ပြခဲ့တာမရှိသလိုစေကံပြတ်တရခြင်းလည်းမရှိကြောင်းကျမကြီးကောင်းမွန်နေကြောင်းနဲ့ဥသိသူအောင်မြင့်ဘက်ကလည်းကျမကြီးဆောင်ရှောက်မှုလိုအပ်တယ်ဆိုတဲ့တင်ပြချက်မျိုးမရှိခဲ့ကြောင်းအချင်းဥသိဌာနကပြန်လည်ဖြေကြားခဲ့ပါတယ်။ရန်ကုန်အရှေ့ပိုင်းခရင်တရားရုံးကနိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုရသသက်ကြီးပုံမှန်124ကကြီးပဇွန်တောင်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကတမတော်ပြုကွဲအောင်လုံဆော်မှုပုံမှန် 905 ကကြီးတို့နဲ့ဦးစီသူအောင်မြင့်ဟာဆွေးကြတင်ခံထားရတာပါပုံမှန် 124 ကကြီးအမှုအတွေ့ဦးစီသူအောင်မြင့်ဘက်ကပြန်ခေါ်သက်သေတွေကိုခေါ်ယူစစ်ဆေးမှုဧပြီလ20ရက်ဗုဒ္ဓနေ့ကပြီးသွားပြီဖြစ်လို့နောက်တစ်ခေါက်ယုံကြည်ကြရင်ဆွေးကြတင်ထားတဲ့အမှုကိုစတင်ကြားနာစစ်ဆေးမယ်လို့သူရှိနေကပြောပါတယ်ဦးစီသူအောင်မြင့်နဲ့တူဖမ်းဆီးခံခဲ့ရတဲ့သတင်းသမားမတ်တက်ခံရလဲပုံမှန်905ကကြီးမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တစ်တွန်းနဲ့တရားရင်ဆိုင်နေရပါတယ်မြန်မာတိုင်းနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း80ဝန်းကျင်ရှိပါတယ်ခင်ဗျာဂျေရုဆလင်မြို့ကဂျူးနဲ့အစ္စလာမ်ဘာသာဝင်နှစ်ခုစလုံးအတွေ့ဘာသာရေးအရအထွတ်မြတ်ထားရနေရာမှာလက်တလောဖြစ်ပေါ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဣသရေလဝန်ကြီးချုပ်ပါလက်စတိုင်းသမ္မတတို့နဲ့စနေနေ့ကတယ်လီဖုန်းနဲ့တိကျစီဆွေးနွေးခဲ့ပါတယ်။တင်းမာမှုတွေလျှော့ချဖို့အပြန်အလှန်ရန်လုံမှုတွေမပြုတ်လောက်ကြဖို့နဲ့ငြိမ်သက်မှုတွေပြန်လည်ရရှိရေးလှုံ့ဆော်ကြဖို့အတွင်းရေးမှူးချုပ်ကခေါင်းဆောင်တို့ဦးနဲ့ဆွေးနွေးခဲ့တယ်လို့ဆွေးနွေးမှုအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မွတ်စလင်နဲ့ဂျူးဘာသာဝင်တွေအတွက်အထွတ်မြတ်ထားရာအယ်အက္ဆာဘုရားကျောင်းတည်ရှိရာနေရာမှာလွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းဖြစ်ပေါ်ခဲ့တဲ့ထိတ်တန့်ရင်ဆိုင်မှုတွေကြောင့်လူပေါင်း200ကျော်ထိခိုက်ဒဏ်ရာရခဲ့တာမှာအဲ့ဒီထက်ကအများစုဟာ ပါလက်စတိုင်းလူမျိုးတွေဖြစ်တယ်လို့ဆိုပါရယ်အယ်အက်ဆာဖျားကြောင်းတရှိရနေရာမှာအခုလိုနှစ်ဖက်တင်းမာမှုတွေဖြစ်ပေါ်နေတာကဒီတဲ့ပုံမကျက်ပြန့်တဲ့ပြည်ပခန့်တွေဖြစ်လာမဲ့အပေါ်အများစုကစိုးရိမ်နေကြပါတယ်ခင်ဗျာလက်ရှိပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့အဓိကလက်ရာဇွန်အတိုက်ခံခေါင်းဆောင်မရင်းလစ်ပင်းတို့နှစ်ဦးရဲ့တကြောပြန်သမ္မတရွေးကောက်ပွဲအတွေ့ပြင်သစ်မဲဆန္ဒရှင်တွေဒီကနေ့မဲပေးနေကြပါတယ်ရွေးကောက်ပွဲမတိုင်ခင်ကောက်ယူထားတဲ့လူထုစစ်တမ်းတွေအရလက်ရှိသမ္မတမက်ခရွန်ကအနိုင်ရနိုင်ခြင်းရှိပေမဲ့လည်းသူအဲ့ဒီလိုအနိုင်ရဖို့အတွက်သူ့ကိုထောက်ခံသူတွေကအိမ်မှာမနေဘဲမဲယုံတွေမှာမဲလာပေးကြဖို့လိုအပ်ပါတယ်တကယ်လို့သမ္မတမက်ခရွန်သာအနိုင်ရမယ်ဆိုရင်ဥရောပတိုက်ရဲ့အနာဂတ်နိုင်ငံရေးနဲ့ယူကရိန်းစစ်ပွဲမှာဥရောပတိုက်ရဲ့ပါဝင်ပတ်သက်မှုအပေါ်တည်တာတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေမဲ့အပြင်နှစ်ပေါင်း20အတွင်းဒုတိယတပ်တန်းကိုရွေးကောက်တင်မြောက်ခံရတဲ့သမ္မတတအူးဖြစ်လာမှာပါကိုစလေလောက်နှစ်ယောက်စလုံးကပထမကျင်းရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့တဲ့လက်ဝဲရင်းပါတီကိုထောက်ခံခဲ့သူမဲဆန္ဒရှင်9.8တန်းရဲ့မဲတွေကိုရနိုင်ဖို့အတွက်မဲဆွယ်စည်းရုံးနေကြတာပါခင်ဗျာဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်ပင်လယ်ပြင်အတွင်းခီးတဲ26ရောက်နဲ့အတူတိတ်မောက်သွားတဲ့အပျော်စီးသင်္ဘောပေါ်ကခီးတဲ10ရောက်တေဆုံးသွားတယ်ဆိုတာအထူးပြုနိုင်ကြောင်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဒီကနေ့ပြောပါတယ်အဲ့ဒီသင်္ဘောဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကိုက်ဒိုပင်မကျွန်းစုကြီးရဲ့ကမ်းလွန်ရေခဲတမျှအေးနေတဲ့ပင်လယ်ပြင်အတွင်းစနေနေ့ကပျောက်သွားခဲ့တယ်လို့ဆိုပါတယ်ရေထဲကျသွားပြီးမိနစ်အနည်းငယ်အတွင်းမှာတင်ပဲလူကိုအန္တရာယ်ပြုစေလောက်တဲ့အထိအေးနေတယ်လို့ဆိုပါတယ်ရှားပါတဲ့ရေတရဝါတွေတွေ့ရနိုင်ပြီးထူးခြားတဲ့ကမ်းခြေအလှတွေရှိတဲ့တိုကိုကျွန်းစုအနီးကအဲ့ဒီကာဇုဝမ်အပျော်စီးသင်္ဘောနှိမ့်မြုပ်သွားတဲ့နေရာမှာဂျပန်အာဏာပိုင်တွေကသင်္ဘော9စီးနဲ့လေယာဉ်3စီးအပါအဝင်မော်တော်ဘုတ်တွေရဟယင်တွေနဲ့ခီးတယ်တွေကိုရှာဖွေခဲ့တယ်လို့ဆိုပါတယ်။ဘာကြောင့်ဒီသင်္ဘောနှိမ့်မြုပ်သွားတယ်ဆိုတာမသိရသေးဘူးလို့ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
ဦးတင်မောင်တန်းနဲ့ကုဇော်ဝင်းလိုက်ပါရှင်တနင်္ဂနွေညပိုင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese တို့မှလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်အခုတော့ပြည်ပရောက်မြန်မာတွေတော်လှန်ရေးအဖွဲ့အစည်းတွေမကူညီကြဖို့စစ်ကောင်စီကတတိပေးတဲ့အကြောင်းကြည့်ကြရအောင်ပါပြည်ပနိုင်ငံအသီးသီးမှာနေထိုင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေတော်လှန်ရေးအတွက်ငွေကြေးထောက်ပံ့မှုနဲ့လှုပ်ရှားမှုတွေမပြုလုပ်ကြဘူးတားမြစ်ပြီးဆက်လုပ်မယ်ဆိုရင်အကြမ်းဖက်ဥပဒေနဲ့ညှီဆွမှုရှိမယ်လို့ထိုင်းချေဆိုင်မြန်မာတန်ယုံကဧပြီလမှာတတိပေးကြေညာချက်ထုတ်ပါတယ်ဒီအပေါ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဘက်ကမြန်မာပြည်ဆက်အာဏာရှင်လက်အောက်ကလွတ်မြောက်ရေးမိမိတို့ရဲ့လုပ်အားကိုပိုင်ငွေကြေးနဲ့တအားတရွေ့ဆက်ကူသွားကြမှာဖြစ်တယ်လို့လဲ VOE ကိုတုံ့ပြန်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ဆူမွန်ကပြောပြမှာပါရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံကဖိပရောက်မြန်မာနိုင်ငံသားတွေလိုက်နာရန်ဆိုပြီးသတိပေးကြေညာချက်တစ်စောင်ဧပြီလ၈ရက်နေ့ကထုတ်ပြန်လိုက်ပါတယ်အဓိကကတော့ပြည်ပနိုင်ငံအသီးသီးမှာနေထိုင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးကိုအနှောက်အယှက်ပေးနေတဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်ဆောင်ရွက်တာနောက်အဲ့ဒီအဖွဲ့အစည်းတွေကိုထောက်ခံပံ့ပိုးနိုင်ရေးရမုံငွေရှာတာတွေမပြုတ်လောက်ကြဖို့နဲ့တကယ်လို့ဆက်လုပ်သွားမယ်ဆိုရင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေ23မြင်းဆောင်2014အခန်းစနစ်ပါအကြမ်းဖက်မှုကိုငွေကြေးထောက်ပံ့မှုဆိုင်ရာပြစ်မှုများအားတားဆီးနှိမ်နင်းရေးဥပဒေနဲ့ညှိစွမယ်ဆိုပြီးအတိပေးကြောင်းဘန်ကောက်တန်ယုံကထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီလိုမျိုးဘန်ကောက်မြန်မာတန်ယုံကနေကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာပဲချွန်ဘူရီမဟာချိုင်နဲ့ဘန်ကောက်အပါအဝင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတချို့ကထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံရှေ့မှာတွားရောက်စုဝေးကြပြီးအဲ့ဒီထုတ်ပြန်ချက်အပေါ်ကန့်ကွက်ကြောင်းဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ပြည်ပရောက်တွေမဲပေးခဲ့တဲ့ပြည်သူအစိုးရစီကနေမတရားအာဏာသိမ်းမှုကိုလက်မခံကြောင်း၆တိုင်းကြောက်မှာမဟုတ်ဖိနှိပ်မှုကိုဖြိုခွဲကြစသဖြင့်စာသားတွေရေးထားတဲ့စာရွက်တွေကိုတန်ယုံဆိုင်ပုတ်နဲ့ဝင်းနေရံနေပေါ်မှာကပ်ပြီးဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းထိုင်းနိုင်ငံကမြမအရေးနဲ့အလို့သမားရေးလှုပ်ရှားနေသူတူက VOA ကိုပြောပြပါဗါတယ်
တန်ယုံကိုတွားပြီးတော့မနေ့အစောပေါ့10နာရီအရောက်တွားကြပြီးတော့မချိန်နဲ့မကြဒီအမိန်အရဆိုကိုကကိုအလုံးလုံးရတဲ့ငွေပေါ့ကိုကအလုံးအားနဲ့ကိုရတဲ့ငွေကိုကကိုလှူချင်တဲ့နေရာလှူမှာပေါ့ဟုတ်တယ်မလားအလုတ်သမားများသူကအဲ့လိုပဲတွေးတယ်လေတချို့ကအလုတ်သမားကြတော့လေဘာမှမချေပါတော့ဘူးနင်တို့နင်တို့ဘာအမိတ်နဲ့ထုတ်ထုတ်ငါတို့လှုပ်ချင်တာလှုပ်မယ်ပေါ့အေးအဲ့လိုမျိုးလဲပြောကြတယ်ဒါပေမဲ့အဲ့ဒီထိုင်းရောက်မြန်မာအင်အားစုပေါ့နော်ကျမတို့ရန်ပုံငွေစုတဲ့အဖွဲ့ရှိတယ်လာတိုင်းလာတိုင်းလှူနေတဲ့အဖွဲ့ပေါ့အဲ့ဒီအဖွဲ့ကလူတွေကပြောတယ်ငြိမ်ခံမနေနဲ့တဲ့ အဲ့ဒါငြိမ်လိုက်ရင်လည်းငြိမ်နေလို့ဖြစ်သွားအောင်မဲ့အဲ့တော့ဘာပဲဖြစ်ဖြစ်ပေါ့ဒါတွေကမငြိမ်ဘူးပေါ့နော်ဒါတွေကငါတို့မခံဘူးဆိုတော့စာပတ်ကတ်ရင်ကိုရင်ထဲမှာရှိတဲ့ဟာရေးချင်တာရေးလာခဲ့ရေးပြီးအဲ့စာရွက် A4 တွေကိုကိုလှုပ်အားခနဲ့ကိုယ့်အကိုလှုပ်ချင်တာလှုပ်မယ်ပေါ့လှုပ်ချင်တာလှုပ်မယ်နင်တို့ငါတို့ကိုဟန့်တားဖို့မလိုဘူးပေါ့ရှစ်အစိုးရရဲ့ဗာလဲလက်ပါစီပေါ့ဒီမြန်မာတန်ယုံပေါ့ကြောက်ဆုံးပါစီပေါ့အဲ့ဒီလိုမျိုးတွေပေါ့သူတို့စာတွေကတ်ထားတာ
အခုလိုမျိုးပြည်ပရောက်မြန်မာတွေဘက်ကတော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေကိုကုညီပံ့ပိုးထောက်ပံ့ပေးနေတဲ့လုပ်ငန်းတွေကဒီစစ်ကောင်စီလက်ထက်မှာမှမဟုတ်ပဲဥလူအစိုးရလက်ထက်ကလေးကရှိခဲ့ကြောင်းနဲ့ပြည်တွင်းအင်အားကပြည်တွင်းမှာသာရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘောနောပြည်ပမှာရံမငွေရှာတာတို့ပြည်ပမှာဆောင်ရွက်တာတို့ဒါတွေရှိနေတာဒီခုခေတ်မှာရှိတာမဟုတ်ဘူးဥလူလက်ထက်ကတိုင်းရှိခဲ့တာပဲဖြစ်တယ်။ဘုန်းကြီးကျောင်းဥလူနဲ့တို့ပြောလို့ပေါ့နော်။1962ခုနှစ်ကိစ္စတွေပြည်တဲ့အခါမှာဒါပြီးဖွဲ့စည်းတစ်ခုထူထောင်ခဲ့တယ်။ဒါဒီခုမှဖြစ်နေမှာမဟုတ်ပါဘူး။ NGO တို့ဖွဲ့စည်းမျိုးတို့ထူထောင်ခဲ့တယ်။ထူထောင်ခဲ့ပြီးဒီပမှာရမုံဝင်ရှာတာပဲ။လက်လက်ထောက်ပံ့မှုတွေလည်းဒီပနိုင်ငံနေနေတာထောက်ပံ့တဲ့နိုင်ငံတွေကလုပ်ခဲ့တာပဲ။အဲဒီကသူတို့ရဲ့တမတော်ဆိုတဲ့အသုံးလုံးတွေပဲ။အာစင်တိုင်းကနကိုင်းဖြစ်စီစင်တိုင်းဆိုတာထောင်ခဲ့တာပဲအဲဒါအပြင်ပြည်ပမှာတရားဝင်ထောက်ပံ့မှုတွေလည်းပြုခဲ့တာပဲပြည်ပမှာဝင်ငွေရှာမှုတွေလည်းပြုခဲ့တာပဲဒါနဲ့ပတ်သက်ပြီးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ယူဆတဲ့ဒီပြည်တွင်းရဲ့အားတွေပြည်တွင်းမှာလာရှိပါတယ်အားကြောင့်မလို့ကျွန်တော်တို့ဒီအားတွေပြည်တွင်းမှာလာရှိတဲ့အတွက်ငင်းညာရေးနဲ့ပတ်သက်တဲ့နော်စနကန်ပြည်ပခါများချုပ်ငင်းတဲ့ပတ်သက်တဲ့လုပ်ငန်းတွေကို2022ခုနှစ်မှာကျွန်တော်တို့ UDP လှုပ်ဆောင်သွားမှာဖြစ်တယ်သူတို့လောက်ဆောင်ချက်တွေနဲ့ပတ်သက်လို့ကြဒါမှပေါ့နော်ကျွန်တော်တို့အနေနဲ့တွားပြီးတော့ကြဝေဖန်စရာလည်းမရှိဘူးဒီချက်လုပ်ငန်းလုပ်နေတဲ့လူကတော့ဒီချက်လုပ်ငန်းပဲလုပ်နေမှာပဲဒါတွေနဲ့ပတ်သက်ပြီးလဲကျွန်တော်တို့အနေနဲ့ကတွားပြီးတော့ကြပြောနေစရာအကြောင်းမရှိဘူးကျွန်တော်တို့ဒီကျွန်တော်တို့ရဲ့လုပ်ငန်းကိုပဲကျွန်တော်တို့ဆက်လက်လုပ်ဆောင်သွားမယ်ကျွန်တော်တို့ရဲ့ဥပဒေချက်ကိုဒီမှန်ချက်အတိုင်းဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့ပဲပြောချင်ပါတယ
်တကယ်တော့ထိုင်းနိုင်ငံနဲ့ကိုတိုင်းနဲ့ချီပြီးရောက်ရှိအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေဟာပြည်ပမှာအလုပ်မျိုးစုံလုပ်ကင်နေကြရပေမဲ့အမေနိုင်ငံအတွက် COVID-19 ကာကွယ်ဆေးထိုးလုပ်ငန်းကနေစလို့တဘာဝဘေးအန္တရာယ်ကြုံနေရတဲ့အခြေအနေမှာလဲသူတို့ရဲ့ချွေးနှဲစာလောကကလစာတွေတဲကတက်နိုင်တဲ့လောက်ပံ့ပိုးကူညီလှူဒန်းပေးခဲ့ကြတာပါအခုလက်ရှိဆေးရနာသိမ်းခံထားရတဲ့မြန်မာနိုင်ငံထဲမှာအတိဒုက္ခရောက်နေကြတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီစာနယ်ရိက္ခာအဝတ်အစားဆေးဝါးကအစားလိုအပ်တဲ့နေရာတွေမှာသုံးဖို့ကူညီပေးကြသလိုခေပြောင်းစနစ်ပြောင်းတော်လန်တိုက်ပွဲဝင်နေကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်သူ့ကာကွယ်ရေးတပ်သားတွေအတွက်လည်းလိုအပ်တဲ့အထောက်ပံ့တွေရအောင်ဝိုင်းဝန်းကူညီပေးနေကြတာလို့အလို့သမားရေးလှူရှားနေသူတဦးက VOA ကိုပြောပြပါဗျ
။ကို့အလို့သမားတွေအတွက်မမမရက်တည်ပေးမဲ့အလို့သမားတန်အရာရှိတွေကအာတော့ပြောရင်ကောင်းမလားပေါ့အေးအဲ့လိုမျိုးလဲစိုးရိမ်နေတော့ပြောချင်တယ်ဒါပေမဲ့လက်ခံပါမလားဆိုတဲ့ဟာမထီတွေ့ရဘူးအေးအဲ့ဒါတွေလဲတို့မှစိုးရိမ်စိတ်တွေဖြစ်တော့ဟဲ့ဒီလိုဆိုမဖြစ်ပါဘူးအဆက်ဆက်ရရမြန်မာနိုင်ငံထဲမှာလဲချွတ်ရင်းနေငါတို့ထိုင်းနိုင်ငံမှာငါတို့အလုပ်သမားရေးဘိုင်းမှာလဲချွတ်ရင်းချက်တွေရှိရဲဆိုတော့ကောင်းတဲ့အစိုးရငါတို့ရဲ့အစိုးရပဲဖြစ်လိုက်ရင်ကောင်းမလားဘာလို့ငါတို့တွေလွတ်လပ်ပါစက်မှာပြောခွင့်ဆိုခွင့်နေငါတို့ရှိခဲ့တယ်အခုဆိုလောလာပြောခွင့်ဆိုခွင့်နေလဲမရှိတော့ဘူးဆိုတော့တို့တွေကမလိုချင်ဘူးပေါ့နော်ဒါကြောင့်မို့ဒီစစ်မှန်တဲ့အစိုးရမျိုးကိုပဲတို့လိုချင်တယ်ဒါကြောင့်မို့အလုပ်သမားတွေကတစ်လ300လဲလှူနေကြတာပဲခင်းဗလဲပဇွန်6တို့ဗလဲ6ကျော်တို့ပေါ့နော်ငပိကျော်တို့ကျော်တဲ့အဖွဲဆိုရင်လဲအဲ့ဘက်ကိုလဲလှူကြတယ်တို့ကအဲဒီဘက်ကတစ်လကို300တရက်10ပတ်လုံးနဲ့အဲလစဉ်ပုံမှန်ထဲပါထဲကြပါလစဉ်ကြီးပုံစံမျိုးပေါ့နော်ထဲကြပါလို့ပြောလဲသူတို့ထဲတယ်မပြတ်မကွက်ကိုထဲနေကြတယ်ပေါ့နော်ဘွန်ကိုရောင်းနေပါတယ်လို့ပြောတယ်ဆိုဘွန်ဆိုတော့3000ကျော်ပေါ့နော်ဒေါ်လာ100ရဲ့တန်ဖိုးက3000ကျော်လဲဝယ်ပြီးတော့ကိုတကယ်ကိုထဲနေကြတယ
်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့အချိန်ကနေစလို့ကမ္ဘာနိုင်ငံအသီးသီးမှာရောက်ရှိနေကြတယ်ပြည်ပရောက်မြန်မာနိုင်ငံသားတွေဟာဆီယနာသိမ်းမှုစန့်ကျင်ကြောင်းမကြာခဏစုဝေးဆန္ဒထုတ်ဖော်ကြသလိုအခက်အခဲဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြရတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးအပါအဝင်အာဏာသိမ်းစနစ်တော်လှန်ရေးအတွက်ရမုံငွေချပေးတာ၊ကူညီထောက်ပံ့ပေးတာတွေကိုအင်တိုင်းအားတိုင်းလှုပ်ဆောင်နေကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဆီယနာသိမ်းထားတဲ့စစ်ကောင်စီဘက်ကပြည်ပရောက်မြန်မာနိုင်ငံသားတွေကစီဒီအမ်တပ်အမတ်ကြီးတွေ၊တပ်ရုံးအတွင်းဝင်တွေ၊တပ်ဝင်တန်းတချို့နဲ့ပြည်ပကိုတိမ်းရှောင်ထွက်ပြေးသွားတဲ့မြန်မာနိုင်ငံသားတချို့ကိုနိုင်ငံသားအဖြစ်ကနေရက်ဆဲတာ၊နောက်ဒီလိုမျိုးတပ်ရုံးကနေတဆင့်လဲပြည်ပရောက်မြန်မာနိုင်ငံသားတွေအပေါ်မှာအရေးယူမှုတွေစောင့်ရက်မဲ့အကြောင်းသတိပေးကြေညာချက်တွေကိုထုတ်ပြန်နေတာဖြစ်ပါတယ်ရှင်
။မဆုမမရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေနဲ့ရုပ်သံအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နှာစင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ဗန္နာရေးဆိုင်ရာအကြက်အတဲတွေကိုရင်ဆိုင်နေရတဲ့သီရိလင်ကနိုင်ငံကအခြေအနေကိုကြည့်ကြရအောင်ပါ။နကွန်ဘိုတငါမျိုးကဒီတငါတဲတွေပင်လယ်ထဲငါးဖက်နေတဲ့အကြောင်းအခြေခံပြီးတော့ writer သတင်းဆောင်မကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။ပင်လယ်ပြင်ထဲမှာသတင်းသုံးပတ်လောက်ပင်ပန်းကြမ်းတမ်းစွာငါးဖန်လာကြပြီးတဲ့နောက်သီရိလင်္ကာနိုင်ငံနေကွန်ဘုံမြို့ကတငါတွေဟာသူတို့ရလာတဲ့ငါးတွေကိုရေတွက်နေကြပါလေ။နိုင်ငံအနောက်ဖက်ကမ်းခြေမှာရှိတဲ့ဒီမြို့သားတွေဟာတဦးနဲ့တဦးရင်းနှီးစွာနေထိုင်ကြသူတွေဖြစ်ပါတယ်။ဒါပေမဲ့အသက်44နှစ်အရွယ်တငါတွေအန်တွန်ဖာနန်ဒိုအတွက်တော့ရလာတဲ့ငါးရေတွက်ဟာအလွန်နဲလွတ်နာကြောင့်ဒီလိုငါးနဲ့ဆက်ပြီးအသက်မွေးဝမ်းကြောင်းမှုဖြစ်နိုင်မှာတော့မလားဆိုတာကိုဆိုရင်လာနေပါလေသီရိလင်္ကာနိုင်ငံဟာလွတ်လပ်ရေးရပြီးတဲ့နောက်1948ခုနှစ်နောက်ပိုင်းအဆိုအဝါဆုံးဗန္ဒာရေးဆိုင်ရာအကြက်တဲနဲ့ရင်ဆိုင်နေရတာမှာလောင်စာဆီဈေးကနေမိသားစုအတွက်စားတောက်ကုန်အစုံဈေးတွေအကုန်တက်နေတာကအန်တွန်ဖာနန်ဒိုလို့တငါးတွေကိုပို့ပြီးအထိနာစေပါလေ
ဒါမှမဟုတ်တန်ဂီလာဒန်ဒေါစ်ဒေါစ်စ်စိုက်
ပင်လယ်ထဲ21ရက်ကြာငါးဖန်ထွက်လိုက်တာကကျွန်တော်တို့အတွက် $123 နဲ့ညီမျှတဲ့ရူပီ4000ပဲရပါတယ်။ဒါကကျွန်တော်အိမ်အသုံးစရိတ်အတွက်မလုံလောက်ပါဘူး။ကျွန်တော်တို့ပင်လယ်ထဲမသွားခင်ကတည်းကမိသားစုအတွက်လိုအပ်တဲ့ပြည့်စစ်ဓာအားဖို့ရေဖို့ကျောင်းစရိတ်နဲ့စားတောက်ကုန်တွေအတွက်မလောက်နိုင်ဘူးဆိုတာသိပါတယ
်။ငါးဖန်လုပ်ငန်းကသီရိလင်္ကာနိုင်ငံစီးပွားတစ်ခုလုံးရဲ့100ခန့်နှုန်းသာရှိပေမဲ့လူဦးရေရဲ့100ခန့်နှုန်းကိုအလုတ်ကင်ဖန်တီးပေးထားသလိုအဲ့ဒီတဲ့ပုံများတဲ့သူတွေရဲ့စာဝတ်နေရေးကိုအထောက်အကူပြုနေတာပါအနီးနားပင်လယ်ကမ်းခြေမှာရောက်နေတဲ့အသက်48နှစ်အရွယ်တငါတဲ့ GK ချာမင်းသားကလည်းသူ့ငါးဖန်းလေအတွက်လွန်ခဲ့တဲ့3နှစ်ကချီးထားတဲ့ငွေကိုပြန်ဆက်နိုင်ဖို့အခက်တွေ့နေတယ်လို့ပြောပါတယ
်ကျွန်တော်တို့တကယ်ကိုအခက်တွေ့နေရပါကျွန်တော်တို့တနေ့မှထမင်းတနက်ပဲစားပါတယ်အင်းချက်ပစ္စည်းတွေကလည်းဈေးရမ်းကြီးပါတယ်ကလေးတွေနုံမုံလည်းမဝင်နိုင်ပါဘူးအခြေခံလူအချက်တွေမတက်နိုင်တော့အနာဂတ်ဆိုတာလည်းမရှိတော့ပါဘူးကျွန်တော်တို့အခြေအနေကအနာဂတ်မှာစာငတ်ပြီးတော့တည်ကုန်ကြတော့မယ်ဆိုတာကိုပဲမြင်လို့ရပါတယ
်နိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့ဗန္ဒာရေးအကြက်တဲကြောင့်ငါးဖန်းတင်မော်တဝက်လောက်ငါးဖန်းမထွက်နိုင်ကြတော့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်လာမယ့်3လကနေ6လအတွင်းတည်ရေးရှင်ရေးအခြေအနေနဲ့ရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ်ဒီအခြေအနေတွေကတငါမျိုးလေးနဲ့25မိုင်လောက်ဝေးတဲ့ကိုလံပုံမြို့မှာအစိုးရရဲ့စီမံခန့်ခွဲမှုညံဖြစ်နာကိုစန့်ကျင်ဆန္ဒပြပွဲတွေသတင်းပတ်အတန်းကြာပြုလုပ်ပြီးတမရဂိုတာဘာယာရာဂျာပက္စာယာရုကနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေဖြစ်ပေါ်စေခဲ့ပါတယ်။သီရိလင်္ကာဗန္ဒာရေးဝန်ကြီးကတော့အစိုးရအတွက်ဦးစားပေးအစီအစဉ်ဟာတက်စီလိုလူထုအတွက်အခြေခံလိုအပ်ချက်တွေရရှိအောင်လှုံ့ဆော်ပေးတာနဲ့စီရင်နှောပါသူတွေကိုထောက်ပံ့နိုင်ရေးအတွက်IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့လိုနိုင်ငံကအဖွဲ့အစည်းတွေကအကူအညီရနိုင်အောင်လှုပ်ဆောင်ပေးရဖြစ်တယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။ဒါပေမဲ့အခုလိုအခက်ကြုံနေရတဲ့တငါးတဲ့တွေကိုဘလို့အကူအညီတွေပေးဖို့စီစဉ်နေတယ်ဆိုတဲ့အသေးစိတ်သိနိုင်မှုဆက်သွယ်လာမှာတော့တိရိလင်ကငါးလုံငန်းနဲ့ဗန္ဒာရေးဝန်ကြီးဌာနကအကြောင်းပြန်ကြားခြင်းမရှိပါဘူးခင်ဗျာ
။ကုစားဝင်းလိုက်ပါရှင်။ဆက်လက်ပြီးတော့ဩစတြေးလျနိုင်ငံဘက်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအခြေအနေကိုကြည့်ကြရအောင်ပါ။ဩစတြေးလျအစိုးရဟာအစားအစာကနေအမှိုက်ဖြစ်သွားတာကို2030ပြည့်နှစ်မှာတဝက်ဖြစ်သွားအောင်ရှော့ချဖို့ခိုင်ခိုင်မာမာကတိပြုထားပါတယ်။နီးလန်းကတော့စားကျွေးမြေဆွေးတော်လှန်ရေးဖြစ်ပါတယ်။ AP Video သတင်းဆောင်မကိုအခြေခံပြီးတော့ဥတည်မောင်တန်းကပြောပြမှာပါရှင်
။ဖွံ့ဖြိုးပြီးတိုက်ပြည်ပေမှာတော့အစားအစာတွေကိုစားကျင်တဲ့အချိန်စားလို့ရအောင်အသင့်ဝယ်ထားတတ်ကြပါတယ်။စားတော့ဆိုင်ကနေဝယ်စားတဲ့ delay လည်းရှိကြပါတယ်။ဒါပေမဲ့လူတွေကကမ္ဘာစားနပ်ရိက္ခာရဲ့သုံးပုံတစ်ပုံကိုနှစ်တိုင်းတွင်းပြနေကြတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့လေယာစိုက်ပျိုးရေးအဖွဲ့ FAO ကဆိုပါတယ်။ဩစတြေးလျအတွက်ဆိုရင်တော့ဒါဟာတစ်နှစ်ကိုစားနပ်ရိက္ခာတန်ပေါင်း 0.6 တန်းဖြုန်တိနေတာပါ။မြေကြီးပေါ်မှာစွန့်ပြစ်မိုက်တွေကပတ်ဝန်းကျင်ကိုထိခိုက်တဲ့ဓာတ်ငွေတွေထုတ်ပါတယ်။အဲဒီဖန်လို့အေးဓာတ်ငွေရဲ့800ခန့်လုံးကစွန့်ပြစ်စားတောက်တွေကထွက်တာပါကမ္ဘာကျိုးကိုညဉ့်ညမ်းစရာမှာကမ္ဘာတစ်ဝက်စွပစ်အစားအစာကတတိယလိုက်ပါတယ်ဒီပြဿနာကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစကင်တွယ်နေပါပြီပြန်သောစွပစ်ပစ္စည်းမြေဆွေးအဖြစ်ပြောင်းလဲရေးအစီအစဉ်ကိုဒေသန္တရအစိုးရတွေကဘတ်ဂျက်ချထားဆောင်ရွက်နေပါတယ်မိုးနဲ့သဘာဝနေအောင်ကနေရင်းနဲ့မီးရယူအသုံးပြုထားတဲ့သူ့ရဲ့အင်ဒီဇိုင်းကြောင့်မိုက်ကယ်မော့ဖ်ကိုဆစ်ဒနီမှာ လူသိများကြပါတယ်လွန်ခဲ့တဲ့နှစ်နှစ်ကပြန်သောစွပစ်ပစ္စည်းတွေကနေမြေဆွေးထုတ်ထိုင်ကုန်ကိုသူကတီထွင်လိုက်ပါတယ်ထိုင်ကုန်နဲ့အတူအပင်ဆိုင်အုပ်ကိုပါတွဲဖက်ထားရှိပြီးထိုင်ကုန်ဟာဖုံးဖွင့်လိုက်တဲ့အခါကော်ဖီနဲ့စားတော့ဆိုင်ကစားကျွန်းစားကြံတွေကိုမြေဆွေးဖြစ်ပြောင်းပေးတဲ့စွန့်ပစ်ပုံလေးဖြစ်ပါတယ်ဒီစွန့်ပစ်ပုံနဲ့မှာဘူဒီကောင်လေးတွေကမြေဆွေးဖြစ်ပြောင်းပေးကြတာကိုသူ့ရဲ့ထိုင်ကုန်ကမြို့ပြလမ်းပေး platform အတွက်လည်းအံ့ကျဖြစ်ပါတယ်မြေဆွေးထုတ်ထိုင်ကုန်တီထွင်သူ Michael Moss ကအခုလိုပြောပါတယ
် They don't smell people like the look of them
ဒီစားကျွင်းစားကြံမြေဆွေးထိုင်ကုန်တွေကအနှံ့မရှိပါဘူးဗျာကြည့်လို့လည်းသိပါတယ်အခုတော့ဒါကိုလုပ်ငန်းအဖြစ်ကျွန်တော်တို့ပြောင်းနေပါတယ်တကဘာလုံးမှာဒီလိုလိုက်လုပ်ကြတာကျွန်တော်ဖြစ်စေချင်ပါတယ
် New South Wales အစိုးရက mops တီထွင်ထားတဲ့မြေဆွေးထိုင်ကုန်တွေကိုစားသက်ချက်တရအဖြစ်လုပ်ကြည့်ဖို့ပြီးခဲ့တဲ့တနေ့မှာ budget ချထားပေးခဲ့တာပါ Sydney မြို့ Chamberlain အရက်က coffee ဆိုင်5ဆိုင်နဲ့တခြားဒေသက coffee ဆိုင်5ဆိုင်ကရီစီမန်ချက်မှာပါဝင်စားသက်လုပ်ဆောင်ကြည့်ကြပါတယ်ဈေးစကားအရာရောပတ်ဝန်းကျင်အတွက်ပါအချိုးရှိတာကိုဒီစီမံချက်မှာပါဝင်တဲ့ကဖေးဂူလီယာမှာတွေ့ရပါတယ်။ဆိုင်ရှင်စတက်ဖန်စတက်ဖလိုပေါ်လော့စ်ကအခုလိုပြောပါတယ
်။ When we get coffee
coffee စိတ်တွေကျွန်တော်တို့စီကိုပို့တဲ့အခါ3ကီလိုရှိတဲ့အိတ်ကြီးတွေနဲ့လာတယ်ဗျ။အဲ့ဒီအိတ်မှာအဆုတ်ရှင်တွေတခုပါတယ်။ပြန်ပိတ်လို့ရအောင်လုပ်ထားတယ်။ဒီတော့ကျွန်တော်တို့ကအိတ်ကိုလှုပ်မဲ့ပစ်ပါဘူး။ဒီတော့အလဟာတာဖြစ်မသွားဘူးပေါ့။မြေဆွေးပြောင်းထိုင်ကုန်တွေအောက်ကရလာတဲ့မြေဆွေးတွေကိုဒီအိတ်တွေထဲကိုထည့်ကြပါတယ်။ပြီးတော့မြေဆွေးအလကားယူနိုင်သည်လို့စာကတ်လိုက်ကြပါတယ်။အနီးပတ်ဝန်းကျင်ကလူတွေလာယူကြတယ်ဗျ။အိမ်ပန်းအိုးမှာရက်ခွက်ပန်းချံမှာအဲ့ဒီမြေဆွေးကိုတုံးကြတာပေါ့ဗျာ
။မြေဆွေးဖြစ်ပြောင်းတဲ့အစီအစဉ်မှာဒေသခံပြည်သူတွေကလည်းအရေးကြီး
We have a group of locals who compost on their own
ဒီဝန်းကျင်မှာအဖွဲ့လေးတစ်ဖွဲ့ရှိတယ်။တို့ကသူ့ဘာသာမြေဆွေးလုပ်ကြတယ်။ဒါပေမဲ့မလုံလောက်တော့ကျွန်တော်စီမံလာယူကြတယ်ဗျ
။မြေဆွေးထုတ်ထိုင်ကုန်မှာအပင်တွေလည်းစိုက်လို့ရလေတော့မြက်တွေပါလာကြတာကို Staphro Polos ကသတိထားမိပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာဒေသန္တရအုပ်ချုပ်ရေးကောင်စီနဲ့လက်တွဲလုပ်ရင်းစားကျွေးမြေဆွေးတော်လှန်ရေးကိုဆင်နွှဲခဲ့ရမှာနောက်လုပ်ငန်းစဉ်တစ်ခုကိုစနိုင်နေပါပြီ။ဒါကတော့လူတွေအတွက်စားကျွေးမြေဆွေးထုတ်လုပ်ရမှာလွယ်ကူလာအောင်လှုပ်ဆောင်ပေးတာပါပဲ။မြေဆွေးထုတ်ပုံတွေပစ္စည်းတွေကိုအိမ်ဝအထိပို့ပေးတာဘယ်လိုလုပ်ရမလဲဆိုတာသင်ပြပေးတာအကြံဉာဏ်ပေးတာတိလိုတာအရာရာအင်တာနက်မှာရှာကြည့်လို့ရအောင်စီစဉ်ပေးပါတယ်။စားကျွေးမြေဆွေးတော်လှန်ရေးကိုကောင်ဆယ်ဖော်နေတဲ့ Alexandra King ကအခုလိုပြောပါတယ်
။ We don't want to be disposing of these fruits and vegetables into the bin just to go to
ဒီတစ်တီနဲ့ဟင်းနှီးရဲ့အကြံတွေကိုအမိုက်ပုံးလို့တဲ့ကျမတို့မပြစ်ချင်ပါဘူး။အပိုအရှံအဖြစ်မြေကြီးတဲ့ရောက်မသွားစေချင်ပါဘူး။အဖို့အရှံမဟုတ်ပါဘူးကျမတို့ပတ်ဝန်းကျင်နဲ့လေတုကိုအစိတ်အတော့ဖြစ်စေတာပါအဲ့ဒီတန်ရရာကိုဖျက်ချင်တယ်စားစရာအပင်တွေပြန်ဖြစ်စေချင်တယ်ကျမတို့အတွက်ရက်ရွာကျမကြီးအတွက်ကောင်းတာပေါ့နော
်စားကျွေးမြေဆွေးတော်လှန်ရေးအဖွဲ့ရဲ့အစီအစဉ်မှာအင်းအောင်စုပေါင်း8000ကပတ်ဝန်းဆောင်ရွက်နေကြပါတယ်ကျမတို့စားသုံးသင့်တာကတော့တက်မြောစာအစာသဘာဝမြေဆွေးသုံး organic အစာစာတွေပဲဖြစ်ပါတယ်လို့ Manager Jess Wright ကယုံကြည်ပါတယ်ကဘာမြေကိုဘဝနဲ့အညီပြောင်းဖို့ဆိုရင်လူတွေရဲ့ပြုမှုစားသောက်ပုံကိုပြောင်းဖို့လိုအပ်ပြီးအနာဂတ်မျိုးဆက်တွေကိုပညာပေးကြရမယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ Jespec ကအခုလိုဆက်ပြီးပြောပါတယ
်။ So to take the problem seriously, we have to
ဒီတော့ပြဿနာကိုအလေးနဲ့ထားကြဖို့ပါ။အစ်စ်နိုင်မှာအစိုးရကနေလူတယောက်ချင်းအထိဒီပြဿနာကိုကင်တွယ်ကြရပါမယ်။ကျမတို့အတူတကွလုပ်ကြရမယ်ရှင့
်။လက်ရှိ Australia အစိုးရရဲ့ရည်မှန်းချက်ကတော့စားကျွေးစားကြံအမိုက်ကို2030မှာတဝက်လျှော့ချရေးပဲဖြစ်ပါလေ New South Wales ပြည်နယ်မှာတော့အိမ်အောင်စုတွေကစားကျွေးစားကြံတွေကိုစုဆောင်ပြီးမြေဆွေးဖြစ်ပြောင်းနိုင်တဲ့လုပ်ငန်းကြီးတစ်ရပ်ဖြစ်လာအောင်အခြေခံအဆောက်အုံပိုင်းမှာရင်းနှီးမြှုပ်နှံနေပါတယ်ခင်ဗျာ
ဥတည်မောင်တမ်းပါရှင်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေ။ပေးပို့ရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တနင်္ဂနွေညပိုင်းအစီအစဉ်အတွက်အခုအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီကဏ္ဍတွေထဲမှာမြန်မာပြည်ကပေးစာသတင်းတွေကတူတာထူးခြားစံပြသတင်းများစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါပြည်သွေးနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့တနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရနဲ့တန်ရေးတမန်ရေးအခြေအနေတွေအကြောင်းကိုဆွေးနွေးတင်ပြမှာပါရှင်ကျမကူညီတင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရနဲ့တန်ရေးတမန်ရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းခဲ့တာ2022ခုနှစ်ဧပြီလ16ရက်နေ့မှာတနှစ်ပြည့်မြောက်ခဲ့ပါပြီ NUG တနှစ်ပြည့်သတင်းစာရှင်းလင်းပွဲကိုဧပြီ16ရက်နေ့ကNUG ရဲ့ဝန်ကြီးနှစ်ဦးဦးဆောင်ပြုလုပ်ခဲ့ပါတယ်။သတင်းမီဒီယာတွေမှာတော့ NUG သတင်းစာရှင်းလင်းပွဲရဲ့အကြောင်းအရာတွေရေးသားဖော်ပြတာတိတ်မတွေ့ရပါဘူး။မီဒီယာတွေမှာအဓိကဦးစားပေးဖော်ပြကြတာကတော့ NUG ရဲ့ယာယီသမရဒူဝါလာရှိလာနဲ့ဝန်ကြီးချုပ်မန်းဝင်းခိုင်တန်းတို့ရဲ့ NUG အစိုးရဖွဲ့စည်းမှုတနှစ်ပြည့်မိန့်ခွန်းတွေပဲဖြစ်ပါတယ်။ယာယီသမရဒူဝါလာရှိလာကအာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲပြည်သူကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းရင်းသားလက်နက်ကင်တပ်တွေဟာကြီးလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာကို VOA သတင်းမှာ AB 16ရက်နေ့ကဖော်ပြထားတာတွေ့ရပါတယ်။ဝန်ကြီးချုပ်မန်းဝင်းခိုင်တန်းကလည်းပြည်ထောင်စုလွှတ်တော်သရုတ်ထကျင်အစည်းအဝေးကိုတင်သွင်းတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းခြင်းတစ်နှစ်ပြည့်အစည်းအဝေးခန်းစာမှာတိုင်းရင်းသားတော်လှန်ရေးအင်အားစုတွေရဲ့ထောက်ပံ့ကူညီမှုနဲ့ဖွဲ့စည်းထားတဲ့ပြည်သူ့စစ်မဟာဗျူဟာတပ်ဖွဲ့ပါကဖတွေဟာတနိုင်ငံလုံးရဲ့15ရာခိုင်နှုန်းကိုလွှမ်းမိုးထားနိုင်ပြီဖြစ်တယ်လို့တိုင်းရင်းသားတော်လှန်ရေးမဟာမိတ်တွေကလည်းနိုင်ငံရဲ့30ရာခိုင်နှုန်းကိုစိုးမိုးထားနိုင်ပြီလို့ BBC သတင်းမှာ AB 16ရက်နေ့ကဖော်ပြထားပါတယ်
။ Writer သတင်းဌာနကတော့မြန်မာအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့အင်အားစုတွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ရည်ရွယ်ချက်ဟာ Federal Democracy ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့စောင်းမတစ်ပုဒ်ကိုအမျိုးသားညီညွတ်ရေးအစိုးရတနှစ်ပြည့်ချိန် April 16ရက်နေ့မှာရေးသားထားတာတွေ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လွှတ်တော်ခေါင်းဆောင်တွေဆီယာနာသိန်းတော်ကိုစန့်ကျင်တဲ့အင်အားစုတွေတိုင်းသားလူမျိုးစုတွေရဲ့ရည်ရွယ်ချက်ဟာစစ်တပ်အုပ်စိုးမှုကိုအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ဖော်ဆောင်ရေးဖြစ်တယ်လို့ဆောင်းမအစမှာဖော်ပြထားပါတယ်။ဆောင်းမရဲ့အနှစ်ချုပ်ကတော့အမျိုးသားညီညွတ်ရေးအစိုးရ NUG မှာဒီမိုကရေစီလိုလားတဲ့အင်အားစုတွေနဲ့တိုင်းဒေသလူမျိုးစုခေါင်းဆောင်တွေပါဝင်နေ NUG အစိုးရကိုနိုင်ငံတကာကတရားဝင်အစိုးရအဖြစ်ထောက်ခံအသိမှတ်ပြုဖို့ NUG ကတောင်းဆိုတယ်။NUG အစိုးရဟာ Federal တပ်မတော်တစ်ခုဖွဲ့စည်းဖို့ရည်ရွယ်ထားတယ်။လာမယ့် April 24ရက်နေ့ဂျကာတာမှာပြုလုပ်မယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီပါဝင်ရေးမပါဝင်ရေးဟာထိပ်သီးအစည်းအဝေးစီစဉ်သူတွေအတွက်အကျက်အတည်းဖြစ်နေတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။ Writer ဖော်ပြတဲ့ဆောင်းပါးမှာ NUG အစိုးရကိုနိုင်ငံတကာကအတိအမှတ်ပြုရေးနဲ့နိုင်ငံတကာထောက်ခံမှုရရေးဟာအဓိကရည်ရွယ်ချက်ဖြစ်တယ်ဆိုတဲ့အချက်ပါဝင်တာကိုတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ April ပထမပတ်အတွင်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ NUG အစိုးရရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကို VOA မြန်မာပိုင်းကတန်တမာရေးဆိုင်ရာအသိမှတ်ပြုမှုအားရစရာရှိပါသလားလို့မေးမြန်းရမှာအခုလိုဖြေကြားတာတွေ့ရပါတယ
်။ NUG အစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုဖို့မှာအများကြီးအခက်အခဲရှိပါတယ်။ဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုပ်လှုပ်နှီးနဲ့သူတို့ရဲ့အသိမှတ်ပြုမှုပေါ့အဲဒါကြောင့်မို့ကျွန်တော်တို့စိတ်တက်ကြဆရာမလို့ပါအစိုးရအဖြစ်အသိမှတ်မပြုပေမဲ့အစိုးရကဲ့သို့ဆက်ဆံမှုကအလုံးမြင်တဲ့အတိုင်းပါပဲကျွန်တော်တို့ရဲ့ delegation ကို NUG ရဲ့ delegation ဖြစ်တရားဝင်တွေ့ဆုံတယ်တကယ်ကိုကျွန်တော်တို့ရဲ့ပြောကြားချက်နဲ့ကျွန်တော်တို့ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင့်ထဲပို့မယ်ဒါက ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အတိမှမကြည့်ဘူးပဲအစိုးရကဲ့သို့ဆက်ဆံနေတွေ့ဆုံန
ေ NUG အစိုးရပေါ်ပေါက်လာပြီးတနှစ်တာကာလအတွင်းမှာဥရောပပါလီမန်နဲ့လွှတ်တော်တချို့က NUG ကိုအစိုးရအဖြစ်အတိမှပြုခဲ့ကြတာရှိပေမဲ့အမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေအနေနဲ့ NUG ကိုအစိုးရအဖြစ်တရားဝင်အတိမှပြုတာမရှိသေးပါဘူးဒါပေမဲ့လို့အမေရိကန်ဗြိတိန်လိုနိုင်ငံကြီးတွေအပါအဝင်နိုင်ငံအချို့ဟာ NUG နဲ့အစိုးရအဆင့်ဆက်သွယ်မှုဆွေးနွေးမှုတွေကတော့မကြာခဏဆိုသလိုတွေ့နေရပါတယ်ဒီနေရာမှာတခုသတိပြုရမှာကအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ရဲ့အခန့်ကဏ္ဍပါအမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေက NUCC ရဲ့အခန့်ကဏ္ဍကိုစိတ်ဝင်စားစောင့်ကြည့်လေ့လာနေကြပါတယ် NUG ကိုအစိုးရအဖြစ်တည်မှတ်ပြုရေးဟာ NUCCဖက်ဒရယ်ဗရိညင်တို့နဲ့ဆက်ဆက်နေတယ်ဆိုတာကိုသတိပြုကြရမှာဖြစ်ပါတယ်
။ player တစ်တွေရဲ့အခန်းကဏ္ဍအရေးကြီးပါတယ်။အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်ဒေသခံပြည်သူကာကွယ်ရေးတပ်တွေရဲ့အခန်းကဏ္ဍကိုထည့်မစင်စားဘဲဒီနိုင်ငံရဲ့ပြဿနာတွေပြည်လည်မှုရနိုင်မှာမဟုတ်ပါဘူးလို့ISP မြန်မာကဆရာနာသိမ့်မှုတနည်းပြည့်ချိန်ထိုးအကဲဖြတ်ရှုထောင့်သုံးရက်မှာထောက်ပြထားပါတယ
်စစ်ကောင်စီဟာတွဲဆုံဆွေးနွေးရေးကိုညှင်းပယ်ထားပြီးအပြတ်ချေမုန်းမယ်လို့ကြွေးကြော်ထားပါတယ်ကြွေးကြော်ထားတဲ့အတိုင်းရက်ဆက်စွာဖိနှိပ်ချေမုန်းနေစေပါအာဆီယံဘုံသဘောတူညီချက်၅ချက်ကိုလည်းလိုက်နာအကောင်ထည့်ဖို့မှုမရှိသေးပါဘူးဒါကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တွေဟာလက်တလောပြည်လေရေးအပြည့်ထွက်ရေးရာဖြစ်နိုင်ပွဲမရှိသေးဘူးလို့ဆိုရမှာပါ NUG အစိုးရအနေနဲ့ရေဒူဆောင်ရွက်ချက်များကိုအားပြုရင်ရေချီမာပြူအားများကိုစနစ်တကျပြင်ဆင်ချမှတ်နိုင်မယ်ဆိုရင်တိုင်းရင်းသားပြည်သူတွေမျှော်လင့်နေတဲ့ရလက်ကောင်းတွေထွက်ပေါ်လာနိုင်ပါတယ်ရှင်းလင်းတိကျတဲ့ရေဒူရေချီမာပြူအားများချပြစည်းရုံးနိုင်မှသာလျှင် NUG အစိုးရကိုအမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာရဲ့တရားဝင်အသိမှတ်ပြုမှုတွေကိုရရှိနိုင်မှာဖြစ်ကြောင်းပါခင်ဗျာ
ဒါကတော့ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်ဆက်လက်ပြီးတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကောင်းကင်ဆိုတဲ့တော်ရရှင်ကတော့တရင်တွေထုတ်လွှင့်ပေးတဲ့ VOA ကျေးဇူးအမြဲတင်ပါတယ်အမြဲအားပေးလျက်ပါတဲ့ပြီးခဲ့တဲ့တရင်တစ်ပတ်တုန်းကစာရေးလာလို့ပြန်ကြပေးသွားတဲ့တော်ရရှင်ဝင်းမာကတော့သူကနှစ်သက်မှာ VOA မိသားစုတွေကျန်းမာပါစေလို့ဆုတောင်းပေးလာတာမှတ်မိပဲထင်ပါတယ်နော်အဲ့ဒါသူ့ကိုပြန်ပြီးတော့ဘေးရန်နေကင်းပြီးတော့ရှင်လန်းချမ်းမြေ့ပါစေလို့စာရေးလိုက်တော့သူကကျမစီကိုမြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပေးကြပါဗျာတဲ့ဟုတ်ပါတယ်တော်ရရှင်ဒီအားလုံးလှူလာနေတဲ့တောင်းစုဖြစ်ပါတယ်နော်မောင်ဝင်းမောင်ဝင်းဆိုတဲ့တော်ရရှင်ကတော့ VOE ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာရင်းနဲ့ဒီတော်ရရှင်ဝင်းမာလို့ပဲပြည်သူတွေအတွက်ဆုတောင်းပေးလာပါတယ
်မင်္ဂလာပါ VOE တရင်တွေကိုအမြဲနေ့စဉ်နားထောင်ပြစ်ပါတယ်ပြည်တွင်းကပြည်သူတွေရဲ့အခက်အခဲစစ်ဘေးရှောင်ရတဲ့ပြည်သူတွေအနှိမ့်ဆက်ခံပြည်သူတွေရဲ့တရင်တွေကြည်ရမြင်ရတာရင်ထဲမှာမကောင်းဘူးဗျာ VOE တရင်ဌာနနဲ့ဝန်ထမ်းများအားလုံးကိုကျေးဇူးတင်ပါတယ်ပြည်သူတွေတဘာဝဘေးကကင်းဝေးကြပါစီဗျာ
တော်ရရှင်မောင်ဝင်းမြန်မာပြည်သူတွေအတွက်ခံစားရလို့အားလုံးဘေးရန်ခက်တဲ့ကင်းငိမ့်ပါစေဆိုပြီးတော့ဆူတောင်းလာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တယောက်ထိုင်းကဖြစ်ပေါ်ရတဲ့တော်ရရှင်မှာပြီးခဲ့တဲ့သတင်းဘက်ကကြားရောက်ခဲ့တဲ့မြန်မာနှစ်တကူချိန်မှာထိုင်းမှာရောက်ရှိနေတဲ့မြန်မာရွှေပြောင်းလုပ်သားတွေဒီနှစ်တကူချိန်မှာဘလို့အတွေ့အကြုံတွေကြုံခဲ့ရလဲဆိုတာကိုဒီတော်ရရှင်ရေးပြီးတော့ပြောလာတာဖြစ်ပါတယ်ရှင်
။နှစ်ဟောင်းကိုနှုတ်ဆက်ပြီးနှစ်တကူကြိုတဲ့ကြံကာလမှာပြည်ပရောက်မြန်မာနိုင်ငံသားဗုဒ္ဓဘာသာဝင်တွေအများဆုံးနေထိုင်ကြတဲ့ထိုင်းနိုင်ငံမှာဗုဒ္ဓဘာသာဝင်တွေရှင်ပြုကောင်းမှုနဲ့ ရိုးရာဖြစ်တဲ့ဘုံရင်ကြောင်းသွားတာဥပုသ်ဆောက်အပါဝင်ကုသိုလ်ကောင်းမှုအစုစုကိုပြုကြပါတယ်ဘုံရင်ကြောင်းတက်ဖို့စိတ်အားထက်သန်ကြပေမဲ့တကယ်တမ်းသွားလာဖို့ကြတော့နည်းနည်းအခက်ခဲရှိပါတယ်ကားပြေးလို့ကားမလောက်လို့မသွားရပဲပြန်လှည့်ခဲ့ရတဲ့သူတွေအများကြီးပါပဲဒါတော့ကျွန်တော်ပြောနေတာကဘန်ကောက်တမျိုးတည်းကိုဆိုလိုတာပါထိုင်းတနင်္ဂနွေလုံးသာဆိုရင်ပို့ပြီးတော့များသွားနိုင်ပါတယ်တကြံကာလမှာမနာရပဲအလုပ်လုပ်ရတဲ့သူကဆရာကိုင်းနှုံးကြော်ကြော်တော့ရှိပါတယ်နှစ်ဆန်းပိုင်းမှာကိုယ်အစီအစဉ်နဲ့ကိုဘုံကြီးချောင်းသွားမယ်လို့တိုင်ပင်ထားကြပေမဲ့အလုပ်ကနားရမရလို့စိတ်ထဲကပဲကုသိုလ်ပြုကြတာတွေလည်းရှိပါတယ်နောက်ပြီးတော့တကြံကာလအပြီးမှာထိုင်းမှာရှိကြတဲ့ရွှေပြောင်းအလုပ်သားအများစုအလုပ်လက်မဲ့အဖြစ်အလုရှာရခက်ကုန်ပြီးတော့ပြည်တွင်းပွဲစားတွေကအလုရှာကကိုပို့ပြီးဈေးတင်လာကြတာလည်းတွေ့ရပါတယ်အထောက်အထားမရှိသေးတဲ့သူတွေကပို့ပြီးတော့ခက်ခဲလာပါတယ်တခုကတော့ VOA အနေနဲ့ MOU ကနေတဆင့်အလုသမားတွေခေါ်တဲ့သတင်းမျိုးကိုအမြဲတင်ဆက်ပေးပါလို့တောင်းဆိုပါရစေခင်ဗျာ MOU ကိုစောက်တဲ့သူလည်းဆုံးဖြတ်ရခက်နေကြပြီးအောက်လန်းကသွားရမလားမသိဘူးဆိုတဲ့အတွေးတွေဝင်လာကြပါတယ်ဒါတွေကကိုတွင်းနဲ့ online ပေါ်မှာဝင်ထားတဲ့ group တွေကနေတဆင့်တည်ထားရတဲ့အချက်လက်တွေဖြစ်ပါတယ်။ယင်ဖွင့်ရင်းနဲ့အားလုံးကိုအားပေးစကားပြောချင်တာပါ။ကျေးဇူးတင်ပါတယ် VOA ခင်ဗျာ။နှစ်သက်မှာစိတ်သက်လူသက်နဲ့ပျော်ရွှင်နိုင်ကြပါစေ။စကြဝဠာတစ်ခွင်လုံးမှာရှိကြကုန်သောတက်ရှိတက်မဲ့အားလုံးကောင်းခြင်းများစွာယူဆောင်နိုင်ပြီးစိတ်ဤချမ်းသာကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေကြောင့်ကြုံတွေ့နေရတဲ့အခြေအနေလေးတွေကိုဒီတော်ရရှင်ပြောနေရင်းနဲ့ဒီနှစ်သက်အတွက်အားလုံးကိုနှစ်သက်စုမနှုတ်ခွန်းဆက်စကားပါလာတာဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ဒီတော်ရရှင်လည်းစိတ်ရချမ်းသာမှုကိုယ့်ရဲ့ဉာဏ်မှမှုတွေနဲ့ပြည့်စုံနိုင်ပါစေဆိုပြီးတော့ပြန်ပြီးဆုတောင်းပေးကြပါတယ်ရှင်အခုဧပြီလ24ရက်နေ့မှာ2လတင်တင်ပြေးလာတဲ့ဒီရုရှားနိုင်ငံကနေပြီးတော့ယူကရိန်းကိုကျူးကျော်စစ်ထိုးတဲ့ကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်နော် Power Max ဆိုတဲ့သတင်းရှင်ရေးလာတဲ့စာကိုအရင်ဆုံးပြောပြပေးခြင်းပါတယ
်ချစ်ရတဲ့ VOA ဝိုင်းတော်သားတို့ရေကဘာကြီးဘာဖြစ်နေလဲသိချင်တော့လဲအမြဲလိုလိုအားပေးအစီအစဉ်တွေကိုညတိုင်းလိုလိုနားထောင်ဖြစ်ဖတ်ဖြစ်ပါတယ်အခုဆိုရင်တော့ရုရှားနဲ့ယူကရိန်းအကြောင်းလဲပိုပြီးနားထောင်ဖြစ်ဖတ်ဖြစ်ပါတယ်သူတို့တွေရန်ဖြစ်နေကြတော့ကပတတောင်တနေရာတိုင်းကလူထုဂျားကနေစစ်တမ်းခံနေရတယ်ဆိုတာအကုန်အသိပါပဲရုရှားတွေစင်အငါအပြည့်မတုံးသေးတာဟာညံ့လို့လားဘာလားတွေးနေကြတဲ့သတင်းကိုဖတ်ရတော့အဝေးကကြုတ်လဲတွေးတဲ့လူတွေကိုအန်အော်မီလို့အခုလိုရေးလိုက်ရတာပါကပစစ်ကိုဥတီကျင်နေတဲ့ရုရှားကစင်အားကိုယူကရိန်းလောက်အတွက်အကုန်သုံးစရာကလိုလိုလားဆိုတာမတွေးမိကြဘူးဖြစ်မယ်တကယ်ကဒါကိုပြောချင်မိတာထက်သိချင်တာလေးနှစ်ခုရှိလို့စာရေးလိုက်မိတာပါ1မြန်မာနိုင်ငံမှာရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအစမတန်ဈေးတက်နေတော့မြန်မာနိုင်ငံကရုရှားစီကနေတစ်နှစ်ကိုဒေါ်လာဘလောက်ဖိုးဝယ်ယူတင်သွင်းပြီး2မြန်မာနိုင်ငံအတွင်းမှာရောတစ်နှစ်ကိုလောင်စာစီဘလောက်ပမာဏထွက်ရှိနေပါသလဲသိပါရစေခင်ဗျာ
โอเคဒီတော့ရရှင်ကယူကရိန်းစစ်ပွဲကြောင့်ရေးရင်းနဲ့မိကုံးလေးတွေလည်းမေးလာတာပါသူမေးထားတဲ့အထက်မှာနံပါတ်1မိကုံးကဒီမြန်မာနိုင်ငံမှာရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအစမတန်ဈေးတက်နေလို့မြန်မာနိုင်ငံကရုရှားစီကနေတစ်နှစ်ကိုဒေါ်လာဘလောက်ဖိုးတင်သွင်းပါတလေတဲ့โอเคမြန်မာနိုင်ငံကရုရှားစီကနေလက်နက်တွေရတယ်ပဲကြားပါတယ်ဒီလောင်စာစီတွေတင်သွင်းတယ်လို့မကြားပါဘူးရှင်ရှာကြည့်တော့လည်းမတွေ့ဘူးမလို့ရုရှားစီကလောင်စာစီမတင်သွင်းဘူးလို့ထင်မိပါတယ်အခုမြန်မာနိုင်ငံမှာကလည်းလောင်စာစီတွေသာရှာနေပြီမဲ့သူမိထားတဲ့လောင်စာအပြည့်အဝရှိတယ်လို့တော့ပြောနေတာပါနော်ဒီမှာသူမိထားတဲ့မိကွန်နောက်ထပ်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာတော့တစ်နှစ်ကိုလောင်စာစီဘယ်လောက်ပမာဏထွက်ရှိပါသလဲတဲ့ဟုတ်ကဲ့ပါမြန်မာနိုင်ငံမှာကဒီရေနံစိမ်းထွက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီ2021ပေါ့နော်ပြီးခဲ့တဲ့နှစ်နိုဝင်ဘာဆိုတော့တိတ်မကြသေးခင်ကာလအထိဆိုရင်ရေနံစိမ်းထုတ်လုပ်မှုကမြန်မာနိုင်ငံမှာအနိုင်ဆုံးကျရောက်ခဲ့ပါတယ်လို့ဒီမှတ်တမ်းတွေအားသိရှိရပါတယ်။ပမာဏအားဖြင့်ဆိုရင်တနေ့ကိုရေနံစိမ်းစီပေါင်း 8,500 ထုတ်လုပ်နိုင်ပါတယ်။ပြင်းမြအားဖြင့်ဆိုရင် 1,993 ခုနှစ်ကနေ 2021 အထိကပြင်းမြအားဖြင့်တနေ့ကိုရေနံစိမ်းစီပေါင်း 10,000 ခွဲလောက်ထုတ်လုပ်နိုင်တာပါ။ အဲ့ဒါ1993ကနေ2021အထိပြင်းပြဖြစ်ပါတယ်ဒီ2026တုန်းကတော့ရေနံစိမ်းစီထုတ်လုပ်မှုပေါင်းအမြင့်ဆုံးကိုတက်ခဲ့ပြီးတော့တနည်းကိုရေနံစိမ်းစီ23,000ကျော်ထုတ်လုပ်နိုင်တယ်လို့ပြောထားပါတယ်အဲ့ဒါကအမြင့်ဆုံးအနေထားပါအခုတော့ပြီးခဲ့တဲ့2021နိုဝင်ဘာအနေဆုံးအနေထားကိုရောက်ရှိနေပြီးတော့တနည်းကိုရေနံစိမ်းစီပေါင်း9,500ပဲထုတ်လုပ်နိုင်တယ်လို့ဒီအင်တာနက်မှာရှာတွေ့တဲ့အချက်အလက်ကပြောထားပါတယ်ရှင်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်เนาะသရရှင်နေပို့ပြောကောင်းမွန်အစဉ်ပြည့်တဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော် view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ့မယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ပါရှင်။အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပေးပို့ကြတဲ့အတွက်လည်းသရရှင်အားလုံးကိုကျေးဇူးတူတင်ပါရှင်။အခုဆက်လက်ပြီးတော့သတင်းတွေကတုတ္တအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာအရေးကိစ္စတွေအတွက်ကမ္ဘာနိုင်ငံ19နိုင်ငံနဲ့ဥရောပသမဂ္ဂတို့စုပေါင်းဖွဲ့စည်းထားတဲ့ G20 အကြောင်းသတင်းတွေကတုတ္တအစီအစဉ်မှာမတ်ညွညွလင်ကပြောပြမှာပါရှင
် G20 ဆိုတာကတော့ကမ္ဘာကြီးရဲ့အနာဂတ်စီးပွားရေးတည်ငြိမ်လုံခြုံမှုရှိရေးအတွက်နဲ့ဖွံ့ဖြိုးကြွယ်ဝမှုတွေရှိလာဖို့ဗျူဟာတွေချမှတ်ရေးတွေကိုအဓိကကန့်ဆွဲထားတဲ့နိုင်ငံပေါင်း20ပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်အဲ့ဒီနိုင်ငံ20ရဲ့ GDP စုစုပေါင်းကဒီကမ္ဘာလုံးအတိုင်းအတာရဲ့ GDP အားလုံးပေါင်းရဲ့80ရာခိုင်နှုန်းရှိပါတယ်။ဒါအပြင်အဲ့ဒီနိုင်ငံတွေရဲ့ကုန်သွယ်မှုကဒီကမ္ဘာလုံးအတိုင်းအတာရဲ့85ရာခိုင်နှုန်းရှိပါတယ်။လူဦးရေအရာကြည့်ရင်တော့ G20 နိုင်ငံတွေရဲ့လူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိတာပါ။ G20 မှာပါဝင်တဲ့နိုင်ငံတွေကတော့အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်ပြင်သစ်ဂျာမနီအိန္ဒိယအင်ဒိုနီးရှားအီတလီဂျပန်တောင်ကိုရီးယားမက္ကဆီကိုရုရှားဆော်ဒီအာရေဗျာတောင်အာဖရိကတူရကီ UK အမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ဖြစ်ပါတယ်အမြင့်တဲ့နိုင်ငံအဖြစ်ကမ္ဘာငွေကြေးဆိုင်ရာအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေအာဖရိကသမဂ္ဂအာဆီယံနဲ့စပိန်နိုင်ငံတို့ကိုသတ်မှတ်ထားပါတယ်ဒီအဲ့နိုင်ငံအဖွဲ့အစည်းတွေဟာ G20 ရဲ့အစည်းအဝေးတွေညီလာခံတွေကိုပုံမှန်ဖိတ်ကြားတက်ရောက်ခွင့်ပေးထားပါတယ်
ကြားပြင်တခြားအနိုင်ငံတချို့နဲ့နိုင်ငံတကာနဲ့ဒေသဆိုင်ရာအဖွဲ့အစည်းတချို့ကိုလည်းဖိတ်ကြားပြီး G20 ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာပူးပေါင်းပါဝင်လှုပ်ဆောင်စီတာပါ1998ခုနှစ်နဲ့1999ခုနှစ်အတွင်းတွေမှာဒီကမ္ဘာလုံးအတိုင်းအတာနဲ့ကြုံတွေ့ခဲ့ရတဲ့ဘဏ္ဍာရေးအကျပ်တဲရဲ့အခြေအနေတွေပေါ်ကနေကမ္ဘာစီးပွားရေးတည်ငြိမ်မှုပြန်ဦးမော်လာပြီးကျွဲဝါမှုတွေဖြစ်လာစေဖို့ရည်ရွယ်ပြီးလွန်ခဲ့တဲ့22နှစ်1999ခုနှစ်မှာ G20 လို့ခေါ်တဲ့ Group of 20ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်က G7 ကိုခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ5နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေ G20 နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်အကြီးအကဲတွေတွေ့ဆုံပြီးကမ္ဘာဗဏ္ဍာရေးဆိုင်ရာအကျပ်တဲကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီး G20 နိုင်ငံတွေရဲ့ဗဏ္ဍာရေးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုနှစ်စဉ်ပြုလုပ်ခဲ့ကြတာပါ။အဲဒီနောက်9နှစ်ကြာပြီး2008ခုနှစ်နိုဝင်ဘာလ14ရက်နေ့15ရက်နေ့မှာ G20 နိုင်ငံတွေရဲ့အကြီးအကဲတွေပထမဆုံးထိပ်သီးအစည်းအဝေးကိုကျင်းပတွေ့ဆုံခဲ့ကြပါတယ်။ G20 ရဲ့ဥက္ကဋ္ဌနေရာကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်အလှည့်ကြတစ်နှစ်စီတာဝန်ယူကြရပြီး G20 ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုအာရှနိုင်ငံအနေနဲ့အများဆုံးလက်ခံကျင်းပပေးကြရပါတယ်။G20 ရဲ့ဥက္ကဋ္ဌနေရာကိုရွေးချယ်တာမှာတော့အဖွဲ့ဝင်နိုင်ငံတွေက EU မပါဘဲဂျန်နဲ့19နိုင်ငံကိုအုပ်စုအဖွဲ့5ဖွဲ့ခွဲဖွဲ့ထားပြီးအုပ်စုတစ်ခုချင်းစီရဲ့အလှည့်ကျလာတဲ့အခါအဲ့ဒီအုပ်စုတွေကနိုင်ငံတစ်ခုကဥက္ကဋ္ဌနေရာကိုတာဝန်ယူရတာဖြစ်ပါတယ်။ G20 မှာအများအားအတွင်းရေးမှုအဖွဲ့နဲ့အတွင်းရေးမှုယုံတော့မရှိပါဘူး။အဖွဲ့ဝင်နိုင်ငံတွေရဲ့ဗဏ္ဍာရေးဝန်ကြီးတွေဗဟိုဘဏ်ဥက္ကဋ္ဌတွေကပဲနှိမ့်နိုင်တာဝန်ယူဆောင်ရွက်ကြရတာဖြစ်ပါတယ်။အခုလောလောဆယ်ဥက္ကဋ္ဌတာဝန်ယူထားရသူကတော့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုဖြစ်ပါတယ်။2022ခုနှစ် G20 ထိပ်သီးအစည်းအဝေးကိုတော့လာမယ့်နိုဝင်ဘာလ15ရက်နဲ့16ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့စီစဉ်ထားကြပါတယ်ရှင
်။ဒါကတော့သတင်းတွေကတုတ္တအစီအစဉ်ကို Max Nunu လွင်ကတင်ဆက်ခဲ့တာပါအခုအလှည့်ကြတာကတော့ကဘာတလွားကထူးခြားတဲ့သတင်းများအစီအစဉ်မှာပြည်သင့်နိုင်ငံမှာပထမဆုံးအကြိမ်ဖြစ်ငကားကောင်းနဲ့ဆက်ယုတ်ငင်းကြီးတကောင်မျိုးရဲလှဲ့လေတာနဲ့အတူထူးထူးခြားခြားသတင်းတွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတွေကစူးစီးတင်ပြမှာပါရှင
်ပြည်သင့်နိုင်ငံအနောက်တောင်ပိုင်းကျူးလူးမြို့မှာပထမဆုံးအကြိမ်ဖြစ်အဝါရောင်ငကားကောင်းနဲ့ငင်းဆက်ယုတ်ကြီးမျိုးရဲလှဲ့လေခဲ့ပါတယ်လုံမာလွန်နာမည်ပေးထားတဲ့ဒီဆက်ရုပ်ကြီးဟာအလေးချိန်အားဖြင့်45တန်ရှိပြီးတော့နှာခေါင်းကနေမိခိုးတွေနဲ့မီလီယံတွေကိုမှုတ်ထုတ်နိုင်တာလည်းဖြစ်ပါတယ်အမြင့်မီတာ17မီတာရှိပြီးဗဇက်ကလည်းရေတွေမှုတ်ထုတ်နိုင်ပါတယ်ဖရန်ကိုဒီလာရိုစီရာနဲ့လာမရှင်အဖွဲ့သားတွေဖန်တီးခဲ့ကြတာဖြစ်ပြီးတရုတ်ဒန်နာယီတဲကနှာခေါင်းကြီးလည်းဖြစ်ပါတယ်2014ခုနှစ်မှာတရုတ်ပြင်သစ်ဆက်ဆံရေးအနှစ်50ပြည့်အချိန်အမှတ်နဲ့ဖန်တီးခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံသားတူကငွေကြေးအကုန်ချခံပေးခဲ့တာပါလူဆယောက်ထိန်းချုပ်ရတာဖြစ်ပြီးတရုတ်နိုင်ငံဘေကျင်းမြို့မှာပထမဦးဆုံးပြသခဲ့ပြီးပါပြီအဲ့နောက်ကနေဒါနိုင်ငံအော်တဝါနဲ့ပြည်သစ်နိုင်ငံကာလီမြို့တွေမှာလှည့်လည်ခဲ့ပြီးအခုကတော့ကျူးလုစ်မြို့မှာအရင်ကဖန်တီးထားတဲ့ဆက်ရုပ်ကြီးတွေဖြစ်တဲ့မီနာတောနဲ့ပင့်ကူကြီးတွေနဲ့အတူချက်ပြီးလှည့်လည်မှာဖြစ်ပါတယ်ရှင
်ကျမကြီးအရာအငန်ရတာချော့ထားတဲ့အသားအစာတွေစားတဲ့အခါရသာပူရှိအောင်စွမ်းဆောင်ပေးနိုင်တဲ့ဒူတမျိုးကိုဂျပန်နိုင်ငံကတီထွင်လိုက်ပါတယ်။ဂျပန်နိုင်ငံမေဂျီတက္ကသိုလ်ကသိပ္ပံနဲ့နည်းပညာပေါမောက္ခဟိုမီမီယာရှိတာနဲ့ဂျပန်နိုင်ငံကကီဝင်အဖျော်ယမကာကုမ္ပဏီတို့ပူးပေါင်းပြီးအရသာကိုပိုပြီးကောင်းအောင်လုပ်ပေးနိုင်တဲ့ဒူကိုစမ်းသပ်တီထွင်တာပါ။အစားအသောက်ထဲမှာပါတဲ့ဆိုဒီယမ်အငန်ဓာတ်ကိုလျှက်စစ်တက်နဲ့လှုံ့ဆော်ပေးပြီးအရသာရှိအောင်လုပ်ပေးတာပါ။ဒီဒူကိုအသုံးပြုသူအနေနဲ့လက်ကောက်ဝတ်မှာဘက်တရီအသုံးကွန်ပျူတာကိရိယာအသေးလေးတစ်ခုကိုဝတ်ဆင်ထားပြီးတော့အဲ့ဒီဆက်ကတူနဲ့ဆက်သွယ်ထားတာပါဒီအထူးတီထွင်ထားတဲ့တူကကျန်းမာရေးအရာစားလျှော့ထည့်ထားတဲ့အစားအသောက်တွေကို 1.5 စာအထိအငန်ဓာတ်ကိုတိုးပေးပြီးတော့အရသာရှိအောင်လုပ်ပေးတယ်လို့ပမောက္ခမီယာရှိတာကပြောပါတယ်ဂျပန်နိုင်ငံမှာအရွယ်ရောက်ပြီးသားသူတွေဟာစားတစ်နေ့ကို10ဂရမ်လောက်စားသုံးနေပြီးတော့ဒီစားသုံးမှုဟာWHO ကမ္ဘာ့ကျန်းမာရေးဌာနကတားမြစ်ထားတဲ့ပမာဏထက်နှစ်ဆပိုများနေပါတယ်။ဒါကြောင့်လည်းအခုတီထွင်ထားတဲ့တူကအစားအသောက်ပုံစံပြောင်းလဲအောင်အထောက်အကူပြုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။သ
ရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာစက္ကူလေးယာဉ်လွှတ်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပပါရယ်အစ်စင်ကျင်းပလေးရှိတဲ့6ကြိမ်မြောက် Red Bull ကမ္ဘာစက္ကူလေးယာဉ်လွှတ်ပြိုင်ပွဲမှာနိုင်ငံပေါင်း62နိုင်ငံကရှင်ပြိုင်သူ2500ကျော်လာပြိုင်ခဲ့ကြပါရယ်100ဂရမ်အလေးချိန်ရှိတဲ့ A4 စာရွက်ကိုသုံးပြီးစက္ကူလေးယာဉ်တွေကိုခောက်ရပါရယ်ပိုဝူးဝေးပြေးစေခြင်းနဲ့စက္ကူလေးယာဉ်တွေကိုတောင်ပန်သေးသေးခောက်ရပြီးတော့လေထဲမှာကြာကြာဝဲဖို့အတွက်ကတော့တောင်ပန်တွေကိုလေဟုန်စီးနိုင်အောင်အကြီးကြီးခောက်ရပါရယ်အဲ့ဒီပြိုင်ပွဲမှာလေထဲမှာအကြဆုံးဝဲနိုင်တဲ့လေယာဉ်စုကိုတော့ဘရာဇီးနိုင်ငံသားပေဒရိုခရုစ်ကရရှိသွားပြီးလေထဲမှာ9စက္ကန့်ကျော်ကြာပြန်ပြနိုင်ခဲ့ပါတယ်။အဝေးဆုံးလေယာဉ်ရောက်တဲ့စုကိုတော့ဘရာဇီးနိုင်ငံသားအိုက်ဇက်ကီရော့စ်ကရရှိသွားပြီးတော့မီတာ40ကျော်ရောက်အောင်လေယာဉ်ကိုပြစ်လွတ်နိုင်ခဲ့ပါတယ်ရှင
်။အာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့ဂါနာနိုင်ငံကကော်ဟာဦးနဲ့အလဘီမြို့တွေမှာလေဟုန်စီးတဲ့ပါရာဂလိုက်ဒင်းလေထီးပွဲတော်ကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။ COVID-19 ကာယရောဂါကြောင့်ပြီးခဲ့တဲ့နှစ်နှစ်ကပွဲတော်ကိုရွှေ့ဆိုင်းခဲ့ရပြီးတော့ဒီနှစ်မှာပထမဦးဆုံးပြန်ကျင်းပတာလည်းဖြစ်ပါတယ်။လူအယောက်400လောက်လာရောက်ခဲ့ကြပြီးတော့ professional paragliding လေထီးစီးသူနဲ့အတူစီးကြသလိုကိုယ့်ဘာသာကိုယ်တယောက်တည်းစီးဖို့အတွက်ပစ္စည်းကရိယာအပြည့်အစုံယူလာကြသူတွေလည်းရှိပါတယ်။အမြင့်မီတာ600လောက်ကနေလေထီးနဲ့ခုန်ချပြီးတော့လေဟုန်စီးရတဲ့ paragliding အားကစားနည်းမှာဂါနာနိုင်ငံဟာအဓိကအချက်အချာနိုင်ငံတစ်ခုဖြစ်ချင်တာပါလေဟုန်စီးပါရာဂလိုက်ဒင်းလေထီးကစားနည်းဟာပတ်ဝန်းကျင်လေတိုက်နှုံးနဲ့အခြေအနေတွေပေါ်မူတည်တာကြောင့်ကစားသူတွေအနေနဲ့စိတ်ရှည်ရမှာဖြစ်သလိုဘေးအန္တရာယ်ကြားရောက်နိုင်မှုရှိမရှိကိုလည်းသုံးသပ်နိုင်ရမှာဖြစ်တယ်လို့တဦးတည်းသောဂါနာနိုင်ငံသားလေဟုန်စီးဆရာဂျိုနာသန်ကွေးကပြောပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားထူးထူးခြားခြားသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ခဲ့တာပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာရုရှားသမ္မတတခါယူကရိန်းသမ္မတတို့နဲ့လာမယ့်ရက်တွေမှာတီးခြားစီတွေ့ဆုံမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာရုရှားသမ္မတဗလာဒီမာပူတင်နိုင်ငံသားဝင်ကြီးဆာဂျီလက်ဖရော့တိုနဲ့မော်စကိုမှာအင်္ဂါနေ့မှာတွေ့ဆုံမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့ယူကရိန်းကိုတွားရောက်ပြီးသမ္မတဗလာဒီမာဇလန်စကီနဲ့ကြာသပတေးနေ့မှာတွေ့ဆုံမှာဖြစ်ပါရယ်ခီးစဉ်နှစ်ခုလုံးမှာအပြစ်ခတ်ရဆဲပြီးလူတွေရဲ့လုံခြုံရေးအတွက်ချက်ချင်းလှုပ်ဆောင်နိုင်မဲ့ခြေလှမ်းတွေကိုဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူအီရီကန်နီကိုကပြောပါတယ်အမေရိကန်နိုင်ငံသားကြီးဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးနှစ်ဦးတို့ဟာယူကရိန်းကိုဒီကနေ့တနင်္ဂနွေနေ့မှာလာရောက်မယ်လို့ယူကရိန်းသမ္မတကစနေနေ့ကပြောပါတယ်ကာကွယ်ရေးဝင်ကြီး Lloyd Austin နဲ့အမေရိကန်နိုင်ငံသားဝင်ကြီး Anthony Blinken တို့ကိုတနင်္ဂနွေနေ့မှာတွေ့ဆုံမယ်လို့ယူကရိန်းသမ္မတ Zelensky ကသတင်းတောက်တွေကိုပြောတာဖြစ်ပါတယ်။ American တဝက်ကျော်ကတော့ Russia အပေါ်ထိထိရောက်ရောက်ပိုးပြီးအရေးယူစေချင်တယ်လို့နောက်ဆုံးထွက်ရှိလာတဲ့လူထုသဘောထားစစ်တမ်းတွေကပြောပါတယ်။အနောက်နိုင်ငံတွေကလည်း Russia အပေါ်ပိုးပြီးအရေးယူနိုင်ဖို့စဉ်းစားနေကြတာပါ။VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းမရှင်တအုပ်ဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ကျမ်းမာရေးအခြေအနေဟာကောင်းမွန်နေတယ်လို့စစ်ကောင်စီအကျဉ်းဦးစီးဌာနက VOA ကိုပြောပါရယ်ဥစီသူအောင်မြင့်အပေါ်တင်ထားတဲ့ဆွဲချက်တွေစစ်ဆင်းမဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့ April 22ရက်နေ့က VOA ကသူ့ရဲ့ရှေ့နေကိုမေးမြန်းစင်မှာဥစီသူအောင်မြင့်နဲ့တခြားအကျဉ်းသားတွေကျမ်းမာရေးစောင့်ရှောက်မှုရရှိဖို့အခက်အခဲရှိနေတယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်လို့ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရယ်ရှင်။တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်ခဲ့တာပါ။နနက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6:00ကနေ9:00ထိတင်ဆက်မှာပါရှင်။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲနိုင်ပါ။အတန်ဖန်းအင်ဂျင်နီယာကတော့တီရန်ဝမ်းနဲ့ရုပ်သံအင်ဂျင်နီယာကတော့ရှောင်းကန်ချန်းတို့ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.